နိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA မှာလက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဘိုးကော်မတီဝန်ကြီးမနေ့ကတွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျ။ဘာလို့များဆွေးနွေးဖြစ်ခဲ့လဲခင်ဗျာ
။အဓိကတော့ကျွန်တော်တို့ခုရင်းချိုင်း process နဲ့ပတ်သက်ပြီးတော့ NDA ရဲ့အမည်နောက်ပြီးတော့သူတို့ဘက်ကလည်းကျွန်တော်တို့ကိုကိုမရှင်းလင်းဖို့အကြောင်းအရာတချို့မြေတဲ့အပေါ်မှာတန်ရှင်းနေတဲ့ကိစ္စဖြစ်ပါတယ်။အထူးသဖြင့်ကတော့ကျွန်တော်တို့ဒီရင်းချိုင်း process နဲ့ NCA အပေါ်မှာ NDA ရဲ့သဘောထားကိစ္စကိုသိရင်လည်းနောက်တစ်ခုကရှေ့ဆက်ပြီးတော့ရင်းချိုင်းဖြစ်စီမှာ NDA ရဲ့ပူးပေါင်းပါဝင်မှုကိုမေးမြန်းတာဖြစ်ပါတယ်။နောက်သူတို့ဘက်ကလည်းကျွန်တော်တို့ဘက်မှာသူတို့သိလိချင်တဲ့အချက်တွေကိုကျွန်တော်တို့ပြန်ပြီးတော့မေးမြန်းတာရှင်းလင်းတာကျွန်တော်တို့ဆွေးနွေးခဲ့ပါတယ
်။ဟုတ်ကဲ့အဲ့လိုဆွေးနွေးတဲ့အခါမှာဘလို့ပုံစံမျိုးဒီနားလည်မှုကဘလို့ပုံစံမျိုးအခြေအနေရှိတယ်ခင်ဗျာဘလို့သဘောတူညီချက်တွေများရခဲ့လဲခင်ဗျာ
ကျွန်တော်တို့ကစိုးရင်တာက LED ကအခုရေကောက်ပွဲမှာအနိုင်ရတယ်နောက်ဒီစိုးရရဲ့ဆက်တန်းပြီးတော့လို့ရှိရင်တို့ဆက်လက်ပြီးတော့တန်ဝူယူရမယ့်အချိန်မှာဒီငင်းရင်း process ကိုဆက်လက်ပြီးတော့ကျွန်တော်တို့ခုဆောင်ရွက်နေတဲ့လမ်းအတိုင်းမဆောင်ရွက်မှာကိုစိုးရင်တဲ့အတွက်ကြောင့်မေးပြတယ်ဒါကိုကြတော့ LED ကတို့ NCA ကိုရရှိအောင်ကြိုးစားဆောင်ရွက်တဲ့ဦးသိစိန်ရဲ့စိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေသူကကြိုးပမ်းဆောင်ရွက်မှုကိုချီးကျူးတယ် NCA ကိုသူတို့အစီအမပြုတ်တယ် NCA မှာပါတဲ့စာချုပ်နော်ဒီငင်းချိုင်းဖြစ်စီကိုသူတို့ဆောင်ယူတဲ့အချိန်မှာဆက်လက်ဆောင်ရွက်မယ်ဆိုတဲ့အချက်နော်တစ်တစ်ချက်ဒါပေမဲ့အဲ့ညမှာကျတော့နောက်တစ်ချက်ကတော့ NCA ကိုသူတို့လက်ခံတယ်ပြည်တော်စုငင်းချိုင်းဆွေးနွေးမှုကော်မတီအဖွဲ့စည်းတဲ့နေရာကိုသူတို့လက်ခံတယ်ဒါပေမဲ့ရွေးချယ်ပုံရွေးချယ်နည်းကိုစားပြုမှုအရေးအတွက်ပုံမှာတော့နည်းနည်းဆွေးနွေးမေးမြန်းတယ်လေကျွန်တော်တို့ကပြန်ပြီးရှင်းပြတယ်နိုင်ငံရေးပါတီတွေကိုကိုစားပြုစုဖွဲ့တွေကအနိုင်ရပါတီတွေအပေါ်မှာအခြေမခံပဲနဲ့အခုလက်ရှိမဟုတ်နေတဲ့နိုင်ငံရေးပါတီကိုအခြေခံပြီးဖွဲ့စည်းထားတယ်နောက်တစ်ခုကတော့ဒီအနိုင်ရပါတီပဲပြောရမှာပေါ့နော်အခုပါတီကြီးတွေမှာကျတော့သူရအနေထားပေါ်မှာမူတည်ပြီးတော့အကုန်လုံးကလည်းအမြဲတက်တာနဲ့ဖြစ်နိုင်ဖို့အတွက်ကိုစားပြုမှုအရေးအတွက်ကိုသတ်မှတ်တာဖြစ်ပါတယ်ဒါကလည်းအဲ့ဒီကျွန်တော်20ရက်နေ့မှာဒီနိုင်ငံရေးပါတီအစုဖွဲ့ရွေးချယ်တဲ့အချိန်မှာလည်းအကုန်လုံးကလက်ခံတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုဆောင်ရွက်ခဲ့တာဖြစ်ပါတယ်ဒါကတော့မေးမြန်းချက်ကြောင့်ပြန်ရှင်းလင်းတာဘူးခုနကကျွန်တော်တို့တင်ပြတဲ့ NCA ပေါ်မှာကျတော့သူတို့ကလည်း NCA ကိုသတ်မှတ်ပြုတယ်ဒီတိုင်းပဲသူတို့ဒီတောင်းယူရတဲ့အချိန်မှာကျတော့သူတို့ရဲ့မူလသဘောထားဖြစ်တဲ့ပြည်တော်စုမြန်မာနိုင်ငံရဲ့ဖွဲ့စည်းမှုပြည်စည်းနဲ့တိုင်းရင်းသားတွေနဲ့အရေးနဲ့ပတ်သက်တဲ့ငြိမ်းချမ်းရေးကိုသူတို့ဦးစားပေးရနေတဲ့ဆောင်ရွက်မှာဖြစ်ပါတယ်။ဦးစားပေးဆောင်ရွက်မယ့်အချက်တွေတဲကဒီအချက်တွေလည်းပါဝင်တဲ့အတွက်ကြောင့်ကျွန်တော်တို့စိုးရိမ်မှုတော့ပေါက်ပြောက်နေတာပေါ့ဗျာနော်
။နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေဥဆောင်ကျင်းပရမယ့်ကော်မတီမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်ဦးရဲ့ပါဝင်မှုနည်းရတဲ့ပတ်သက်ပြီးတော့မကျေလည်မှုတွေရှိတာလည်းသိရပါတယ်ခင်ဗျာ။အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဗားရမားဆွေးနွေးဖြစ်ခဲ့လေခင်ဗျာ။
ဘာဖြစ်လဲဆိုတော့သူတို့စိုးရိမ်တာကအခုကရွေးချယ်မှုကသူတို့1990ရဲ့တွေ့ကြုံပေါ့ဗျာ။နော်ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာတချို့နိုင်ငံရေးပါတီအစုအဖွဲ့တွေကအနိုင်မရလုံးဝလူတို့ထောက်ကမှုအဖွဲ့အစည်းတွေကျတော့သူကပါတီဖြစ်သိမ်းသွားရရှိတာရှိသွားတဲ့အတွက်ကြောင့်ဒီကိုယ်စားပြုမှုကနောက်ပိုင်းမှာဆိုရင်အဲ့လိုပုံစံမထွက်တဲ့ကိုယ်စားပြုမှုဖြစ်သွားလို့ရှိမကောင်းဘူးဆိုတာပေါ့။ကျွန်တော်တို့ကလည်းအခုလက်ရှိအချိန်မှာကျတော့အခုရှိနေဖြစ်တည်နေတဲ့အခြေအနေအခြေခံပြီးကျွန်တော်တို့ရွေးချယ်တာဖြစ်ပါလား။ဆက်လက်ပြီးတောင်းယူပေးဆိုရကလည်းဒီ process ကိုလိုအပ်လို့ရှိရင်တော့ဒါကလိုအပ်မှုရတော့ပြုပြပြောင်းလဲကောက်ပုံမကောင်းတော့ဆောင်ရွက်သွားပေါ့ခုလုံးလုံးစဲကဒီမှာရှိနေတဲ့အတိုင်းမှာကျွန်တော်တို့လက်ရှိဆိုရဆောင်ရွက်မှုနဲ့ဌာနနဲ့ကျွန်တော်ဆက်လက်ပြီးတော့အစီအမပြုနောက်ဆက်လက်ပြီးတော့ဆက်ဖို့သွားလို့ရှိအကောင်းဆုံးပဲလို့ကျွန်တော်အဲရှင်းနေတင်ပြတယ်သူတို့လက်ခံပါတယ်နောက်ပိုင်းကျတော့နော
်ဒီငင်းငင်းဖြစ်စင်မှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပါဝင်ဥဆောင်ဆွေးနွေးသွားမယ်ဆိုတော့တိုင်းသားအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ပို့ပြီးအလားလာကောင်းတဲ့အခြေအနေများရှိလားခင်ဗျ
ဒါကတော့သူကပါတီဟုတ်ကဲ့တရားဥပဒေနဲ့ပါတီဦးဆောင်တော်သူကဒီငြိမ်းချမ်း process ကိုဆက်လက်ဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ကအများကြီးဝန်တာတာပေါ့ဒါဆက်လက်ဆောင်ရွက်တဲ့နေရာမှာလဲကြောင်းလက်မှုအနေထားပေါ့နော်ကြောင်းလက်နေထားမှုအပေါ်မှာမူတည်ပြုတော့ပြည်ပြောင်းလက်မှုတော့လုပ်ရမယ်နေထားရှိတာပေါ့ကျွန်တော်တိုင်းပါလက်နက်အဖွဲ့ရှိကြတော့ဒီနိုင်ဒီ NC ဘောအခြေခံပြီးတော့ငြိမ်းချမ်းတက်ရှိဖို့အတွက်နိုင်ငံတွင်းသို့ဆွေးနွေးမှုသွားပါဦးဒီချက်ကတော့ဒီချက်ရဟောတာဦးစားပေးအချက်တွေတဲမှာနိုင်ငံတော်ဖွဲ့စည်းမှုကိုပြင်မယ်ဆိုတာလည်းရှိတယ်ဒါကလည်းကျွန်တော်တို့လည်းအတူတူပဲနော်ကျွန်တော်တို့အခြေခံနိုင်ငံပြဿနာဆိုနိုင်ငံတော်ဖွဲ့စည်းမှုပြင်ရမယ်ပြည်သိမ့်ပြင်ထိုက်တာဒီဘောပြန်နော်နောက်တစ်ခုကတော့ကျွန်တော်တို့တိုင်းရင်းသားရေးဖို့လေဆုံးရှုံးတဲ့တိုင်းရင်းသားရေးတိုင်းရင်းသားခွင့်ရရဖို့အတွက်တော့ဒီကိစ္စကိုသူကဦးစားပေးရဲ့ငြိမ်းချမ်းရေးဖို့လေဒါမှမဟုတ်ကျွန်တော်ဦးတည်ချက်တည်နေတယ်ဆိုတော့သူလုပ်တဲ့တိုင်းတန်တစ်ခုရှိပါတယ်နော်တိတိကျကျတော့သူကလွတ်တော်တွင်းမှာလည်းလုပ်လို့ရတယ်ဗျလုပ်နိုင်တဲ့တိုင်းသားဒုတိယတော့အခုကျွန်တော်တိုင်းသားလက်နက်ကိုင်ပြန်မှာကျတော့လမ်းလည်းလုပ်လို့ရမယ်နော်လွတ်တော်ပြင်မာနေပြီးတော့အခုနိုင်ငံတွင်းသို့ဆွေးနွေးသွားတဲ့နီလာနဲ့ကျွန်တော်တိုင်းသားတွေအခွင့်အရေးဥပဒေဖွဲ့စည်းနိုင်တဲ့အနေအထားပြင်ဆင်နိုင်တဲ့ဒါဒီနီလာမှာတိုင်းသားသွားမယ်ဆိုတော့ကျွန်တော်တို့နားလည်မှုရှိရှိနဲ့နော်အခုတိုင်းပြည်ရဲ့လူအချင်းတိုင်းသားတွေလူအချင်းတွေကိုကျွန်တော်ပူးပေါင်းဆောင်ရွက်လို့သွားလို့ရမှာပေါ့သူတို့ကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတာကိုတူတော်နော်
လက်မှတ်မထိုးရသေးတိုင်းသားအဖွဲ့နဲ့ပတ်သက်ပြီးတော့အားလုံးပါဝင်ဖို့ပတ်သက်ပြီးတော့ NLD ကဘယ်လိုသဘောထားရှိလဲခင်ဗျဆရာတို့ဘက်ကဘယ်လိုများအကြံပေးခဲ့လဲ
ကျွန်တော်တို့ကတော့ NLD ကိုလည်းအကြံပေးတယ်အခုလက်ရှိအစိုးရကိုလည်းအကြံပေးတာတဲ့ကျွန်တော်တို့ဘက်မှလည်းတာဝန်ရှိတော့ဒါကိုကျွန်တော်ဆက်လက်စူးစမ်းသွားမယ်လေနော် NLD ကလည်းမူလကတဲ့ကိုက MC ကိုလက်ခံလို့လက်မှတ်မရေးထိုးတာမဟုတ်ဘူးလက်မမရေးထိုးတာလက်မရေးထိုးလိုက်ရင်ပြတိုင်းသားတွေရဲ့ပူစီလုံးရင်ရင်မှုကွဲသွားမှာစိုးလို့ကျွန်တော်တိုင်းသားမှာလည်းကွဲကြမရှိဘူးမစီလုံးမှုမရှိဘူးကျွန်တော်တို့နိုင်ငံရဲ့ဥတီချက်နိုင်ငံရဲ့ဥတီချက်အတူတူပဲဟာနော်ဘယ်လိုပုံစံနဲ့ပူပေါင်းဆောင်ရွက်မလဲဆိုတဲ့ကိစ္စပဲအခုကျွန်တော်တိုင်းသားနဲ့ငယ်ဖွဲ့စည်းတဲ့ကြတော့နိုင်ငံတူဆွေးနွေးမှုဖြစ်မြောက်ရေးအတွက်ဒီမိတဲ့နိုင်ငံရဲ့လူလားချက်အတွက်အခု MCA လမ်းကသွားမှာပဲအပြည့်အခတ်ကိုနော်ရဆဲဖို့လက်မရေးထိုးရမှာပဲလို့တော့မြင်တယ်နော်တိုင်းသားနဲ့ငယ်ဖွဲ့စည်းတဲ့ဒါအကုန်လုံးလက်ခံတာ
ဆရာဘရိုဆော့ကတ်တုံးရဲ့ RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ